တရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံပါစေရှင်။ဒီကနေ့မှာတော့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အတူတူကနားဆင်ကြည့်ကြပါစို
့။တောတရှင်အပေါင်းတို့ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တောတရှင်များခင်ဗျာလောကမှာလူရယ်လို့ဖြစ်လာတယ်ဆိုရင်ပဲရှားဝနေရေးဆိုတဲ့လူတွေရဲ့အဓိကဆန္ဒကြီးတွေနဲ့မလွဲမသွေကြုံရပါတယ်။လူဖြစ်လာတာနဲ့အဟာရအတွက်စားရတောက်ရတယ်လို့အရှက်အကြောက်တရားနဲ့ရာသီဥတုဒဏ်ခံနိုင်အောင်လို့အဝတ်များဝတ်ဆင်ကြရပါတယ်။နေစရာဖို့အိမ်များစားလုံးနေကြရပါတယ်။စားဖို့နေရေးဆိုရမှာစားရေးကထိတ်ဆုံးကနေအရေးကြီးလာပါတယ်။ရေအသက်တမနက်သမင်းအသက်9ရက်လို့ဆိုပါတယ်။ဒါကြောင့်အစာကိုမစားမဖြစ်စားကြရပါတယ်။အဲ့လိုစားတောက်ကြရမှာပယံပရာစားတောက်ခြင်းမဟုတ်ပဲစီးနဲ့ကန်းနဲ့စားတောက်ကြရဖို့လေအရေးကြီးလာပါတယ်အစာအတော့ကိုမရှင်မချင်ပဲစားတောက်မယ်ဆိုရင်ကိုခန္ဓာအလှပြက်ပြီးအစီများစုကဝဖြိုးစီတာကြောင့်အန္တရာယ်ရှိပါတယ်ယနေ့ကာလမှာအစာလဲစီးစီးလဲအစာဆိုတဲ့အတိုင်းအသက်ရှိရှိနဲ့ကျန်းမာလိုသူတိုင်းအစာအတော့ကိုဆင်းချင်းစားတောက်နေကြပါပြီဖြစ်ပါတယ်ကိုလစောခေါ်အစီဓာတ်တွေဟာလူတွေရဲ့ကျမ်းမာရေးအတွက်အဓိကရန်သူဖြစ်နေတာကိုခင်မေသူတိုင်းသိရှိနေကြပါပြီမသိရှိသေးသူများအတွက်လည်းကျမ်းမာရေးစာဆောင်အမျိုးမျိုးနဲ့မီဒီယာအမျိုးမျိုးတို့ကကျမ်းမာရေးအကြောင်းပုံမူသိရှိလာကြအောင်ဆောင်ရွက်ပေးလည်းရှိကြပါတယ်ကျွန်တော်တို့ရဲ့မိတ်ဆွေတအူရှိပါတယ်သူဟာငွေကြီးချမ်းသာသူဖြစ်တော့ကြောင့်အစာအတော့ကိုလည်းမစင်မချင်းစားတော့တတ်သူဖြစ်ပါတယ်။ဝတ်သားထုတ်ထိုးဆိုလေတပန်းလုံးကျွတ်ဝယ်စားတတ်တဲ့အထိအစာကျူးသူဖြစ်ပါတယ်။ဘာဟင်းချက်ချက်အစီဝိနေမှအစီမြုပ်နေမှကြိုက်တဲ့သူဖြစ်ပါတယ်။ဟင်းဒီဟင်းရွက်ကိုမကြိုက်ပဲအသားကိုသာမှတ်မောလာသူဖြစ်ပါတယ်။ဒါကြောင့်သူလည်းသူ့ရဲ့ခန္ဓာကိုယ်ဟာလူတာထက်ပိုပြီးဝပါတယ်။သူရဲ့ဝါလုံးတဲ့ခန္ဓာကြောင့်သွာလာလှုပ်ရှားရမှာဒုက္ခရောက်လာပါတယ်။နောက်ဆုံးမှာတော့အသေးမှာအစီဖုံးတဲ့ယောဂာရတဲ့အပြင်သွေးတိုးယောဂါစီးချိုယောဂါတို့ကိုလည်းဆွဲကတ်ခဲ့ပါတယ်။စီးချိုယောဂါကြောင့်ကိုယ်တချမ်းလီဖြတ်သွားခဲ့ရပါတယ်။ချက်ချင်းပဲသူ့ရဲ့ဘဝဟာငွေကြီးချမ်းသာပြီးမဲ့လဲဘာမှအသုံးဝင်တော့တဲ့ဘဝကိုရောက်သွားရပါတယ်။ဒီလိုဖြစ်ရတဲ့အဓိကတရားခံကတော့အစာကျူးလွန်တဲ့အတွက်ကြောင့်ဆိုတာဘယ်သူမှညင်းနိုင်မှာမဟုတ်ပါဘူးကျွန်တော်ကိုယ်တိုင်လဲဘုရားသခင်ပေးတဲ့ကောင်းကြီးမင်္ဂလာတွေကိုအလွဲသုံးစားလုပ်မိလို့ထူးဆန်းတဲ့ယောဂါတစ်မျိုးကိုရရှိပါတယ်ဘုရားသခင်ကတန်ရှင်းလက်ဆက်တဲ့လေကိုကျေးဇူးတော်အဖြစ်ချထားပေးခဲ့ပြီးမဲ့လဲကျွန်တော်ကလေကိုမရှူဘဲဆေးလေငွေတွေကိုရှူရှားရတာကြိုက်နှစ်သက်ခဲ့ပါတယ်ဆေးရွက်ကြီးကထွက်လာတဲ့ဆေးလေငွေတွေကကောင်းကျိုးကိုဖြစ်စေတဲ့အငွေနည်းနည်းလေးမှမပါပါဘူးအစိမ့်ငွေတွေသာဖြစ်ပါတယ်နောက်တစ်ခါဖျားသခင်ကကျွန်တော်တို့တောက်စရာအတွက်ရေကူဖန်ဆင်းပေးထားပါလျက်ကျွန်တော်ကဘီယာနဲ့အရက်ကိုအစားထိုးပြီးတောက်ပါတယ်ဒီတော့ဘေးထွက်ဆိုးရိုးတွေကိုရပြီးကျွန်တော်မှာတွေးပြစ်တဲ့ယောဂတစ်မျိုးကိုရရှိခဲ့ဒီတားမှာကတွေးတိုးယောဂလည်းခံစားနေရပါတယ်ဒီဇင်ဘာလ2004ခုမှာတွေးကပြစ်လွန်းတာကြောင့်အုံနောက်ထဲမှာတွေးကြောတီးတီးလေးတစ်ခုပိတ်ဆို့သွားခဲ့ပါတယ်အဲ့ဒီမှာညာဘက်ပါတချံရွေ့သွားပြီးညာဘက်မျက်စိလည်းပိတ်သွားခဲ့ပါတယ်။ဆီယုံကိုအရောက်ဦးသွားလို့ဒုက္ခိတဘဝမရောက်ပဲပြန်ပြီးကျမ်းမာစွာနေထိုင်ရပြန်ပါတယ်။ဖယားသခင်ကျေးဇူးတော်တသက်သာဖြစ်ပါတယ်။အခုတော့ဖယားသခင်ပေးတဲ့ကျေးဇူးတော်ကိုအလွဲသုံးစားမလုပ်ရဲတော့ပါဘူး။ဆေးလေးနဲ့အရက်ကိုလုံးဝဖျက်ပြစ်လိုက်ပါတယ်။တကယ်ဆိုတော့ဖယားသခင်ကအဖို့အခမယူဘဲချပေးထားတဲ့ကောင်းကြီးမင်္ဂလာများကိုကျွန်တော်တို့အလွဲသုံးစားမလုပ်မိကြဘူးအထူးပဲလိုအပ်ပါတယ်။အလွန်အကျူးမစားမိဖို့အရေးကြီးပါတယ်ဒီလိုပါပဲအဝတ်ကိုလည်းရာသီဥတုနဲ့လိုက်ဖက်ညီတဲ့အဝတ်အစားမျိုးကိုသာရွေးချယ်ပြီးဝတ်ဖို့လိုပါတယ်ဆောင်းရာသီမှာဆောင်းရာသီအဝတ်နှွေရာသီမှာနှွေရာသီအဝတ်မိုးရာသီမှာမိုးရာသီအဝတ်ကိုဝတ်တက်ဖို့လိုပါတယ်နှွေခေါင်ကောင်ကြီးမှာဂျင်းပေါင်းမီထူထူကြီးနဲ့အနှွေးတဲ့အင်ကြီးတို့ဟာကျန်းမာရေးကိုထိခိုက်စီမှာအမှန်ပဲဖြစ်ပါတယ်သူ့နေရာနဲ့သူဝတ်စားတတ်ဖို့လိုပါတယ်ကျွန်တော်နဲ့ခင်နဲ့မိန်းကလေးတယောက်ရှိပါတယ်သူမဟာလှချင်လွန်းလို့တိတ်ပြီးအေးချမ်းလာတဲ့တောင်ပေါ်ဒေသတစ်ခုမှာအင်ဂျီပါပါလေးနဲ့ရှိုးထုတ်ပါတယ်အေးဒံကိုမကာကွယ်ပဲလှချင်တော့အင်ဂျီပါပါလေးနဲ့နေမိပါတယ်အဲ့ဒီမှာအဆုတ်အေးမိပြီး နမိုနီယာလို့ခေါ်တဲ့ယောဂတစ်မျိုးကိုအလူလဲခံစားလိုက်ရပါတယ်။ကျေးဇူးတော်ကြောင့်ပဲဆေးထိုးဆေးစားမနေကြီးလုပ်ပြီးမှငကိုမူလအတိုင်းပြန်ပြီးကျန်းမာလာရပါတယ်။မတရုံတမဲပါပဲ။ဆိုလိုတာကတော့ဘုရားသခင်ပေးတဲ့ဥနောက်နဲ့အသက်မရှင်တက်ကျေးဇူးတော်ကိုမထခံယူတတ်လို့ပါပဲ။တကယ်သာဘုရားပေးတဲ့ဥနောက်နဲ့ကျေးဇူးတော်ကိုခံယူတတ်မယ်ဆိုရင်ကျေးဇူးတော်များဟာရည်တွက်လို့မကုန်နိုင်ဘူးဆိုတာအထင်အရှားပဲဖြစ်ပါတယ်ကျွန်တော်တို့အထူးတတိထားအကြပါပြီတဲ့ယနေ့ကဘာကြီးပေါ်မှာဆက်ယုံများကထွက်ရှိတဲ့မိဂူငွေတွေကြောင့်ဥဆုံးလာပေါက်ချင်းအဆင်မူများရွာချင်းဆိုတဲ့အဖြစ်ဆိုးများကိုကြုံတွေ့နေရဒါတော့လူတိုင်းအသိပါပဲပြီးတော့တစ်တော်များကိုအလွန်အကျွံခေါယူတုံးဆွဲမှုတွေကြောင့်မိုးခေါင်ချင်းရာဒီဥရုဖောက်ပြန်ချင်းဆိုတဲ့ဒဏ်များကိုခံစားနေရဒါလည်းလူတိုင်းသိပါတယ်ဒီလိုဖြစ်ရတာတွေဟာလူတွေရဲ့လောမာမှုအလွန်အကျူးသုံးဆွဲမှုဒဏ်တွေကြောင့်သာဖြစ်ပါတယ်အချို့သောတိရစ္ဆာန်များဆိုရင်မျိုးတုံးလူလူဖြစ်နေရပါတယ်အတူယုတ်ဆိုရရင်လူသားတို့ရဲ့စာဝတ်နေရေးဆိုတဲ့အဓိကဆန္ဒကြီး၃ရက်ကြောင့်ကဘာကြီးပင်မကြမ်းမမဖြစ်ရပါတယ်ဆိုတော့ကိုတတိထားကြဖို့ပါပဲဒါကြောင့်ဘုရားသခင်ပေးတဲ့ကောင်းကြီးမင်္ဂလာများကိုအလွဲသုံးစားမလုပ်ကြပဲတင်တင်မြတ်တာသွားထိမ့်သိမ့်ဆောင်ရွက်သွားကြမယ်ဆိုရင်ကဘာကြီးလဲလှလူတွေလဲလှပြီးကျမ်းမာနေကြမှာဖြစ်ပါတယ်သောတာရှင်အပေါင်းကျမ်းမာဝဖြူအလှတူးစီကြောင်းဆူတောင်းမြတ်တာပို့သလိုက်ရပါတယ်
day